ဆိုမာလီယာနိုင်ငံမှာတော့လူခနူးထံမှနေတည်ခဲ့ရတဲ့ဒီနေ့ဘုံခွဲတက်ခဲ့မှုကိုသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်အချမ်းဖက်အဖွဲ့ကဒီနေ့ထုတ်ပြောလိုက်ပါတယ်။ဆိုမာလီယာနိုင်ငံမြောက်ပိုင်းဂါရိုဝီမြို့မှာကုလသမဂ္ဂဘတ်စကားတစ်စီးကိုခုလိုဘုံခွဲအချမ်းဖက်ခဲ့တာကြောင့်ကုလသမဂ္ဂဝန်တန်း၄ဦးတည်ဆုံခဲ့ရပြီးနောက်ထပ်၄ဦးလည်းပြင်းထန်တဲ့ဒဏ်ရာလိုရခဲ့တယ်လို့ကုလသမဂ္ဂကလေးများရန်ပုံဝင်အဖွဲ့ကဆိုပါတယ်။ဒီတည်ဆုံသွားသူတွေမှာနိုင်ငံခြားသား၄ဦးဆိုမာလီ၂ဦးနဲ့အသေးခံဘုံခွဲသမားတူပါတယ်လို့ရဲတွေကပြောခဲ့ပေမဲ့ဘယ်နိုင်ငံကနိုင်ငံခြားသားတွေတည်သွားခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူး။ဆိုမာလီယာဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နစ်ကေကဒီကုလသမဂ္ဂဝန်ထမ်းတွေအနေနဲ့တက်ခိုကန်ကန်နဲ့ရုံးကိုသွားနေတော့ခုလိုတက်ခတ်ခံခဲ့ရတာဖြစ်တယ်။ဒီလိုရောကြောင့်လူတွေတည်ခဲ့ရတာအတွက်တုံ့လုံချောက်ချားခဲ့ရတယ်လို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဒီနေ့ဘုံခွဲတက်ခတ်မှုဟာ၃ရက်အတွင်းဒီအရှာဘတ်အဖွဲ့ရဲ့၃ကြိမ်မြောက်နိုင်ငံတကာကဝန်ထမ်းတွေကိုစက်တိုက်တည်ချင်အောင်တက်ခတ်မှုဖြစ်ပါတယ်။ဒီနေ့ကနေတော့ကလည်းအရှာဘတ်စစ်သေးကြတွေအနေနဲ့ပဲဘရွန်ဒီနိုင်ငံကအာဖရိကသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၃ဦးကိုနိုင်ငံမြောက်ပိုင်းလေကိုမြို့မှာတပ်ပစ်ခဲ့ပြီးအခြားတပ်သားများပြားကိုလည်းဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။